ဤရနေငါမှာကျင်းကြခံထားရတဲ့အီရန်နယ်ဘောပြည်ထောင်စုတူတူကိုပြန်လုပ်ပေးရတောင်းဆိုဖို့အတွက် UK နိုင်ငံသားရဲ့ဝန်ကြီး Boris Johnson ဟာစနေနေ့ကဤရန်နိုင်ငံတည်ယူတံမြို့တော်ကိုသွားရောက်ခဲ့ပါတယ်။ဤရန်နယ်ဘောပြည်ထောင်နိုင်ငံသူ Nazanin Zaghari Radcliffe နဲ့ပတ်သက်ပြီးဆွေးနွေးဖို့ဝန်ကြီး Johnson ဟာဤရန်နိုင်ငံသားရဲ့ဝန်ကြီး Mohammed Javad Zarif နဲ့တွေ့ဆုံပါတယ်။ကလေးတူဦးမိခင်ဖြစ်တဲ့ Mrs. Zaghari Radcliffe ကိုအလားတူဖန်ထားတဲ့တခြားနှစ်နိုင်ငံပူးတွဲနိုင်ငံသားတွေနဲ့အတူလူသားချင်းစာနာမှုအခြေခံနဲ့ပြန်လုပ်ပေးဖို့ဝန်ကြီး Johnson ကပန်ကြားပါတယ်။ဇာဂရီရက်ကလစ်ဖာ2016ခုနှစ်ဧပြီလကတည်ယူရန်မြို့တော်မှာဗန်ခံခဲ့ရပြီးနိုင်ငံတော်လုံခြုံရေးဆိုင်ရာဆွဲချက်တွေနဲ့ထောင်ဒဏ်5နှစ်ကြာခံနေရတာပါ။ဣရန်စိုးရကိုဖြုတ်ချဖို့ကြိုးစားတယ်ဆိုတဲ့ဆွဲချက်နဲ့ဣရန်ကဖမ်းဆီးထောင်ချခံထားရတဲ့ဇာဂရီရက်ကလစ်ဖာအားလိုက်ရမှာမိသားစုစီပြန်လည်ပတ်တာသာဖြစ်တယ်လို့ပြည်ထောင်ကပြောပါတယ်။ဇာဂရီရက်ကလစ်ကိုတရားရုံးတင်စစ်ဆေးမဲ့ချက်ကိုဣရန်အာဏာပိုင်တွေကမကြေညာခင်တည့်ရလို့မှာပဲနိုင်ငံခြားရေးဝန်ကြီးတွေကတွေးကြတာဖြစ်တဲ့အကြောင်း The Guardian သတင်းစာကရေးပါတယ်။ဝါရားပြန်လုပ်ရက်တွေလုပ်ခဲ့ရဆိုတဲ့ဆွဲချက်တွေနဲ့သူစနီးတွေကိုဒီဇင်ဘာလ10ရက်ဒီကနေ့မှာတရားရုံးတင်မှာဖြစ်တယ်လို့ဇာဂရီရက်ကလစ်ရဲ့ခင်ဗျဖြစ်သူရစ်ချတ်ရက်ကလစ်ကပြောပါတယ်။ဒီမှာလာတရားနေကအလွတ်တော်မှာဝန်ကြီးဂျွန်ဆန်ကဇာဂရီရက်ကလစ်ဟာအီရန်မှာသတင်းတောက်တွေကိုတင်နန်းပေးနေတာလို့ပြောခဲ့တာကနေအခုလို့ဆွဲချက်တင်ခံရတာပါ။သူပြောခဲ့တာကိုနောက်ပိုင်းမှာဝန်ကြီးဂျွန်ဆန်ကတောင်းပန်ပြီးအဲဒီလိုမဟုတ်ဘဲမိသားစုစီသွားလေတာပါလို့ပြန်ပြောခဲ့ပါတယ်။ BBC သတင်းအရဝန်ကြီးဂျွန်ဆန်ဟာအီရန်နဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြည်တွင်းကအခိုင်အမာထောက်ခံတဲ့အကြောင်းလည်းပြောဖို့ရှိပါတယ်။ဒါအပြင်ယီမင်နဲ့ဆီးရီးယားမှာအီရန်ရဲ့လူဆောင်ချက်တွေပေါ်ပြည်တွင်းရဲ့စိုးရိမ်မှုတွေကိုအလေးထားပြောမယ်လို့လည်းခန့်မှန်းထားပါတယ်။